နေပြည်တော်အချင်းတောင်မှာထောင်ချခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေတဲကအမှု6မှုရဲ့အယူခံကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်ပါတယ်အာဂရီလိုက်စားတယ်လို့ဆိုပြီးပြစ်ဒဏ်ချခံထားရတဲ့အမှု6မှုအတွက်ဒေါအောင်ဆန်းစုကြည်မှာအပြစ်မရှိကြောင်းအထူးအယူခံလျှောက်လဲချက်ပယ်ချခံရတာမို့တရားသူကြီးချုပ်စီအထိအစဉ်စဉ်အယူခံဆက်တက်သွားမယ်လို့သိရပါတယ်အပြည့်အစုံကိုတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင်
ဒေါအောင်ဆန်းစုကြည်ကိုထောင်တန်းချထားတဲ့အမှုတွေကအာဂရီလိုက်စားမှု6မှုအတွက်အယူခံတွေကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်တာဖြစ်ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်အမြင်နေရာဝယ်ယူမှုအစအဦးဆောက်လုပ်မှုတွေမှာအာဂရီလိုက်စားမှုနဲ့စစ်ကောင်စီကဆွဆွဲပြီးတော့အမိန့်ချမှတ်ထားတဲ့အာဂရီအမှု4မှုနဲ့စီးပွားရေးလုပ်ငန်းရှင်မောင်ဝိတ်စီကနေဒေါ်လာနဲ့ငွေချေးလက်ယူတာတွေရှိခဲ့တယ်ဆိုပြီးဆွဆွဲအမိန့်ချထားတဲ့အာဂရီအမှု2မှုစုစုပေါင်း6မှုအတွက်အမိန့်တွေကိုပြင်ဆင်ပေးဖို့အယူခံတွေပယ်ချခံရတာဖြစ်ပါတယ်ပယ်ချခံရတဲ့ဒီအမှုတွေကိုပြည်ထောင်စုတရားသူကြီးချုပ်စီအထိဆက်လက်အယူခံဝင်သွားဖို့ရှိနေတယ်လို့ရှေ့နေတွေနဲ့နှိစက်တဲ့သူတွေကပြောပြပါတယ်ပြီးခဲ့တဲ့လပိုင်းကလည်းနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေးတမှုသဘာဝဘေးဒဏ်စီမံခန့်ခွဲမှု2မှုနဲ့စကားပြောဆက်လက်ဝယ်ထားရှိလို့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှု2ခုစုစုပေါင်း5မှုအတွက်ဒေါက်ဆန်းစုကြည်အပေါ်ပြစ်ဒဏ်ချထားတဲ့အပေါ်အထူးအယူခံတွေကိုအထူးတရားရုံးကပယ်ချခဲ့ပါသေးတယ်။ဒီအမှုတွေအတွက်ကိုလည်းပြည်ထောင်စုတရားသူကြီးချုပ်စီအထိအယူခံတက်သွားဖို့လုပ်သွားဖွယ်ရှိတယ်လို့နှိစက်တဲ့သူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကတော့ဒေါအောင်ဆန်းစုကြည်အပေါ်တရားစွဲဆိုပြီးအမိန့်ချမှတ်ထားတဲ့ပြစ်ဒဏ်တွေအလုံးဟာအပြစ်မရှိဘဲအမိန့်ချခံထားရတာဖြစ်လို့အပြစ်မရှိကြောင်းပေါ်လွင်တဲ့အထိအယူခံအစင်စင်တက်သွားဖို့ဖြစ်နေတယ်လို့တရားရုံးနဲ့နှိစက်တဲ့သူတွေကပြောပါတယ်။ဥပဒေကြောင့်အရာချမှတ်ထားတဲ့ပြစ်ဒဏ်မကျူးလွန်ဘူးဆိုတာကိုချမှတ်ခံရသူဘက်ကတရားရုံးအစင်စင်အယူခံတက်ပိုင်ခွင့်ရှိနေတာကြောင့်လက်ရှိမှာတော့အမှုတွေအကုန်လုံးကိုအယူခံတက်ထားတာဖြစ်ပါတယ်။မြို့နယ်တရားရုံးကနေခရိုင်ပြည်ရင်တိုင်းဗဟိုတရားလွှတ်တော်ချုပ်နိုင်ငံတော်အထူးတရားရုံးအဲ့ဒီကနေမှတရားရေးဥပဒေအရနောက်ဆုံးတရားသူကြီးချုပ်အစဉ်ထိအစဉ်စဉ်အယူခံတက်နိုင်ကြောင်းတရားဥပဒေမှာဖော်ပြထားပါတယ်။နေပြည်တော်အချင်းထောင်မှာထောင်ချခံထားရတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးချို့တက်နေတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့လရဲမှထွက်ခဲ့လို့သူ့ရဲ့သားဖြစ်သူကအထူးစိုးရိမ်ကြောင်း VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။တဖုံးနာဝေဒနာခံစားနေရတဲ့အတွက်ပြင်ပသွားဆရာဝန်နဲ့ပြဖို့ခွင့်တောင်းထားတာကိုစစ်ကောင်စီကပယ်ချခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။လက်ရှိမှာတော့ကျမ်းမာရေးတိုးတက်ကောင်းမွန်လာတဲ့ဆိုပေမဲ့ဘယ်လောက်အခြေအနေအထိကောင်းလာတဲ့ကောင်းမွန်စွာစိတ်ကူးတာခံယူခွင့်ရမရဆိုတာတွေကိုတော့မသိရသေးပါဘူး။စစ်ကောင်စီဘက်ကဒါကိုသတင်းထုတ်ပြန်တာမရှိသလိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့လည်းဖုန်းလက်ခံဖြေကြားခြင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုထုတ်ဖော်မပြောဖို့အတွက်စစ်ကောင်စီကပုံမှန်144ဥပဒေထုတ်ပြီးတော့တားမြစ်ပိတ်ပင်ထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021 February လတရက်နေ့ကစပြီးတော့ဒေါအောင်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အသက်88နှစ်ရှိနေပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုအမှု19မှုနဲ့ထောင်ဒဏ်ပြစ်ဒဏ်33နှစ်ချမှတ်ထားပါတယ်။အဲ့ဒီထဲကမှပြစ်ဒဏ်6နှစ်ကို August လတရက်နေ့ကလူငင်းသက်သာခွင့်နဲ့ short ပေါ်ပေးခဲ့ပါတယ်။ကျန်နေသေးတဲ့ဆက်လင်းမှုအတွက်လက်ရှိမှာတော့ဒေါအောင်ဆန်းစုကြည်ဟာထောင်ဒဏ်28နှစ်ပြစ်ဒဏ်ကြားခံနေရတာဖြစ်ပါတယ်ရှင်။